မင်္ဂလာပါဒေါက်တာသိန်းမရှင် VOA မြန်မာပိုင်းအစီအစဉ်ကနေကြိုဆိုပါရစေ
မင်္ဂလာပါ။
ဟုတ်ကဲ့ပါဆရာဒေါက်တာသိန်းတို့ရာဆိုလို့ရှိရင်တော့ဒီမြန်မာနိုင်ငံမှာပညာရေးမြင့်တင်ရေးကိစ္စတွေကိုနှစ်ပေါင်းများစွာပေါ့နော်ဒီဇိုင်းမမတ်စူးစမ်းနေတဲ့သူဖြစ်တယ်။နောက် Thinking Classroom Foundation ဆိုတဲ့ဒီပညာရေးမြင့်တင်ရေးပရဟိတအဖွဲ့ကိုတည်ထောင်သူလည်းဖြစ်ပါတယ်။ဆိုတော့အခုလက်ရှိမြန်မာနိုင်ငံမှာဖြစ်နေတာကတော့ဒီဟိုဂျန်လာတရနေ့မှာပြန်ဖွဲ့မဲ့အခြေခံပညာကျောင်းနေနဲ့ပတ်သက်လို့ပေါ့နော်မိဘတွေကအကျောင်းပြန်အပ်ရေးမအပ်ရေးကိစ္စတော်တော်လေးဆွေးနွေးစရာဖြစ်နေပါတယ်။ဆိုတော့ဟိုတချို့မိဘတွေကလည်းသူတို့သားသမီးတွေကိုကျောင်းအပ်ပြန်အပ်တင်သလားဆိုပြီးတော့မှဟိုစဉ်းစားခက်နေတယ်ပေါ့လေဆိုတော့ဆရာလိုမျိုးပေါ့နော်ဒီပညာရေးကိစ္စကိုပဲဒီဇိုင်းမမဆောင်ရွက်နေသူတယောက်အနေနဲ့အဲ့လိုမိဘမျိုးတွေဘယ်လိုမျိုးအကြံပေးချင်ပါလဲရှင့်
မိဘတွေအနေနဲ့သူတို့ကလေးတွေပညာရေးပေါ်မှာသူတို့အဲစုပ်ရင်ကြတယ်ဆိုတာကျွန်တော်နားလည်တယ်ဒီနေ့အချိန်မှာဘာကြောင့်လဲဆိုတော့ကုသယောဂလည်းရှိတယ်နောက်နိုင်ငံရေးချက်တယ်လည်းရှိတယ်နောက်မြို့တွေမှာလည်းမတည်မငြိမ်နဲ့အဲပောက်ကွဲမှုတွေလည်းရှိတဲ့အခါကျွန်တော်မိဘတွေစုပ်ရင်တွေဆိုတာကျွန်တော်နားလည်တယ်နောက်ကျောင်းနေမှာလည်းဆရာတွေကမလုံလောက်တော့ပြန်ဘူးသူတက်ကတူတွေမှာဆိုရင်လည်းတက်ကတူဆရာအားလုံးမိဘပါပဲတာဝန်ရစဲခံရတယ်နောက်အခြေခံပညာမှာလည်းတော်တော်များများတာဝန်ရစဲခံတော့ကျောင်းနေမှာလည်းဒီဆရာတွေမလုံမလောက်ဖြစ်သွားတော့မိဘတွေအနေနဲ့သူတို့ကလေးတွေကိုကျောင်းပို့ရင်ကောင်းမလားမပို့ရင်ကောင်းမလားဆိုတော့ဒီကာလမှာဝေခွဲမရဖြစ်နေဆိုတော့ကျွန်တော်နားလည်ပါတယ်ဆိုတော့ဒီလိုအခြေအနေမျိုးမှာကျွန်တော်ကတော့ဘယ်လိုပဲအချက်တည်းရှိနေကလေးတွေပညာရေးရသင့်တယ်လို့ကျွန်တော်ကထင်တယ်အဲ့ဒီအတွက်နီလာမျိုးမျိုးရှိပါတယ်ကလေးတွေပညာသင်ကြားနိုင်မှုအတွက်နီလာမျိုးမျိုးရှိပါတယ်အချို့အကြောင်းမှာဟာအစဉ်ပြေရင်လည်းအချို့လုံခြုံစိတ်ချရတဲ့နေရာမှာကိုယ်နဲ့ယဉ်နီးသီးကျွမ်းတဲ့ဆရာဆရာမရှိလို့ကြောင်းသွားမယ်ဆိုရင်လည်းဒါဖြစ်ပါတယ်ဒီကလေးတို့မသွားကြင်တော့ဘူးဆိုရင်လည်းတခြားနီလာနေရွေးချယ်စရာရှိပါတယ်ကျွန်တော်ကတော့အခုလိုအချက်တည်းမှာပင်ယူမှုကိုမရနာစီခြင်းဘူးတက္ကသိုလ်ကျောင်းသားတွေကဒီအခြေခံပညာကျောင်းသားတွေကဆောင်ရွက်စီခြင်းနဲ့
အဓိကအခြေခံပညာဘက်ကိုပြန်ပြီးတော့အာရုံစိုက်မယ်ဆိုရင်ပေါ့နော်ဆရာဆော့ဆော့ပြောခဲ့သလိုပါပဲမိဘတွေမှာသူတို့စိုးရင်အဓိကစိုးရင်တော့လုံခြုံရေးပိုင်းပေါ့လေဒီနိုင်ငံရေးအခြေအနေမတည်ငြိမ်လို့လုံခြုံရေးပိုင်းစိုးရင်လည်းနောက်တချို့မိဘတွေကြတော့လေဟိုအတန်းကိစ္စပေါ့ကလေးတွေကိုအခုကျောင်းပြန်မအပ်လိုက်ရင်အတန်းများနောက်ကျသွားမလားနောက်တချို့ကကြတော့လေဒီနှစ်ကျောင်းမအပ်လို့ရှိရင်နောက်နှစ်တည်းကျောင်းအပ်တဲ့အခါကျရောအခက်အခဲဖြစ်မလားကျောင်းပြန်အပ်နိုင်ပါမလားဆိုတော့စိုးရိမ်မှုတွေလည်းရှိလာပါဆိုတော့အဲ့ဒီအတွက်ကိုရောဆရာအနေနဲ့သူတို့အတွက်ဘယ်လိုမျိုးအဖြေရှင်းနိုင်မလဲဆရာ
ဒီကျွန်တော်တို့ပညာရေးဘက်ကိုတိုက်တွန်းမယ်လေပညာရေးကဏ္ဍဆောင်ရွက်တဲ့သူတွေတိုက်တွန်းမယ်ဒီကလေးတွေဟောအတန်းအောင်လက်မှတ်ပုံမှာအဓိကမထားဘဲနဲ့ကလေးတွေရဲ့ကျွမ်းကျင်မှုနဲ့စွမ်းရည်ကိုပုံမှာအဓိကထားဖို့ဆိုတော့ကလေးတွေကဘယ်ဘာသာရပ်ကိုဘယ်အဆင့်တီတက်ပြီးပြီးသင်ပြီးပြီးဆိုရင်အဲ့ဒီအဆင့်ကနေဆက်တင်နိုင်အောင်ဆောင်ရွက်ပေးဖို့ဆိုတော့အောင်လက်မှတ်မပါလို့လက်မခံဘူးဆိုတာဒါကလေးကိုညှင်းပယ်ရရောက်တယ်ဆိုတော့အခြေခံပညာအရွယ်မှာကဒါဘယ်နိုင်ငံမှာမဆိုအခြေခံပညာသင်ရမယ့်အရွယ်ကမတင်မနေရဖြစ်သတ်မှတ်တင်တယ်ဒါနိုင်ငံတာဝန်ရှိတဲ့သူတွေကဆောင်ရွက်ပေးတယ်အဲ့ဒီအတွက်ကျွန်တော်မိဘတွေကိုမစိုးရိမ်စေချင်ဘူးဟိုကျွန်တော်တို့လည်းဝိုင်းတိုက်တွန်းမယ်ဒီဟိုအတန်းအောင်လက်မှတ်ကအဓိကမဟုတ်ဘူးစာတက်သွားဖို့အဓိကပဲအကြောင်းသားတွေတက်မြောက်သွားဖို့ပေါ့သူတို့လေ့လာသင်ယူရမယ့်စာကိုသူတို့သင်ယူသွားဖို့သူတို့တက်မြောက်သွားဖို့အဲ့ဒါကပိုအရေးကြီးပါတယ
်အဓိကအခုလက်ရှိဖြစ်နေပြောနေဆွေးနွေးနေတာကကြတော့ဒီစစ်အစိုးရအုပ်ချုပ်နေတဲ့အချိန်ဒီစစ်အုပ်ချုပ်မှုစစ်အာဏာသိမ်းထားတဲ့အချိန်မှာပေါ့လေကိုယ်ကလေးတွေကိုကျောင်းပြန်အပ်တင်သလားဒီအစိုးရကျောင်းနေမှာကျောင်းပြန်ထားတင်သလားဆိုတဲ့ကိစ္စဆိုတော့မိဘတွေအတွက်ကလည်းတော်တော်လေးကိုဒါခက်ခဲတဲ့အခြေအနေဖြစ်မယ်ထင်ပါတယ်ဆရာ
ကျွန်တော်အမြင်ကတော့ဟိုနိုင်ငံရေးထက်ကိုပညာရေးရကျွန်တော်ကြည့်ချင်ပါတယ်ပညာရေးရကြည့်မယ်ဆိုရင်အခုလက်ရှိအခြေအနေမှာဒီအစိုးရဖွင့်တဲ့ကျောင်းတွေလွတ်မယ်ဆိုရင်ဟာစာကောင်းကောင်းတင်နိုင်မှာမဟုတ်ဘူးလက်ရှိချိန်နေရာလေဆရာဆရာမမပြည့်စုံတာနဲ့မလုံခြုံတာနဲ့ဆိုရင်ကောင်းကောင်းပညာရမှာမဟုတ်အချိန်နာကုန်သွားတယ်အတန်းတော့ရသွားမယ်ဒါပေမဲ့ပညာမရဘူးဆိုရင်ဒါအကျိုးမရှိဘူးလို့ကျွန်တော်ချင်တယ်ကျွန်တော်ကကလေးတွေစတင်ယူတာအကျိုးရှိစေချင်တယ်တကယ်ကိုတင်ယူတက်မြောက်စေချင်တယ်အဲ့တော့တင်ယူတက်မြောက်တဲ့နည်းနဲ့ဆောင်ရွက်ရင်ကောင်းတယ်ရွေးချယ်စရာတွေကဟာအစိုးရအကြောင်းနေမဟုတ်ပါဘူးကျွန်တော်ပုဂ္ဂလိကအကြောင်းနေရှိတယ်ဒါပုဂ္ဂလိကအကြောင်းနေရတော့ဒါအကြောင်းလက်ကပြီးရတော့အထက်ကဲရှိနိုင်တာပေါ့လေကျွန်တော်ပုဂ္ဂလိကအကြောင်းတွေကိုလည်းကျွန်တော်ပန်ချပါတယ်အခုလိုအချက်တဲကြုံတဲ့အချိန်မှာဒီကုသယောဂအချက်တဲနိုင်ငံရေးအချက်တဲအနောက်စီးပွားရေးအချက်တဲပါကြုံရတယ်နိကျွန်တော်နိုင်ငံသားတွေအဲ့ဒီအတွက်ဒီပုဂ္ဂလိကအကြောင်းတွေကအကျိုးအမြတ်ကိုအဓိကမထားဘဲနဲ့အကြောင်းသားတွေကိုအရေးသွေးရှိတဲ့ပညာတွေရအောင်ဆောင်ရွက်ပေးဖို့ဆိုပြီးတော့ပုဂ္ဂလိကအကြောင်းတွေလည်းကျွန်တော်တိုက်တွန်းပါတယ်နောက်အဲ့ဒီပြင်ကိုဒီရရွာအခြေပြုအကြောင်းတွေပေါ်လာဖို့ပေါ့ကိုရရွာမှာရှိတဲ့ဆရာဆရာမနဲ့မိဘနဲ့ဒီရရွာကဒီပညာရေးစိတ်ဝင်စားတဲ့သူတွေနဲ့ညှိနှိုင်းပြီးတော့ကိုယ့်ရရမှာပညာသင်ချနိုင်တဲ့နေရာလေးတွေဆောင်ရွက်ပေးဖို့။နောက်တချို့မိဘတွေကျတော့ကိုယ့်အိမ်မှာတင်တဲ့ home schooling လေ home education ပေါ့အဲ့ဒါလေးလည်းလုပ်တင်တယ်။ဒါမိဘကကိုယ့်ကလေးတွေအိမ်မှာတချို့မိဘတွေကသူတို့ကလေးရဲ့ သင်ပေးနိုင်တဲ့မိဘတွေရှိတယ်လေအတွေ့အကြုံရှိတော့အဲလိုမိဘကိုယ်တိုင်သင်တာသို့မဟုတ်မိဘကအဲရင်းနှီးတဲ့အဲဆရာဆရာမတွေပေါ့အဲဖိတ်ခေါ်ပြီးတော့ကလေးကိုသင်ပေးတာအဲ့တော့ရွေးချယ်စရာ home schooling လုပ်လို့ရတယ်ကလေးကိုအပြင်မသွားစေချင်ဘူးအိမ်မာကပို့လို့ရမယ်ဆိုရင်အိမ်မာသင်နိုင်အောင်ပေါ့ home schooling home education နေနဲ့သင်စေချင်တယ်သို့မဟုတ်ဝေးဝေးမသွားဘဲနဲ့ကိုယ်ရက်ခွက်ထဲမှာပဲအိမ်နီးနားချင်းနေအသက်တူရွယ်တူကလေးတွေစုပြီးတော့အိမ်မာစုပြီးတော့အဲ့လိုမျိုးအဲဒီရရွာချေပြူတယ်ပေါ့အဲပညာသင်ဝိုင်းလေးတွေအဲ့ဒါတွေလုပ်ပေးစေချင်တယ်။နောက်ဖုန်းတော်ကြီးသင်ကျောင်းတွေလည်းရှိတယ်လေ။ဖုန်းတော်ကြီးသင်ကျောင်းတွေမှာလည်းသွားပြီးတော့သင်နိုင်တယ်။ပုဂ္ဂလိကကျောင်းတွေကိုလည်းအဲမြစ်တာကျွန်တော်တို့လည်းမြစ်တာရခံထားတယ်။သိပြီးတော့ဈေးစကားမများစီပဲနဲ့ကျောင်းသားတွေပညာသင်လို့ရအောင်အဲ့လိုဆောင်ရွက်ပေးစေချင်ပါ။အဲ့ဒီပြင်နောက်အခွင့်အလမ်းတွေလည်းရှိတယ်လေ။အင်တာနက်သုံးနိုင်တဲ့နေရာတွေမှာအခု online နဲ့သင်တဲ့အဲကြော်ညာထားတာတွေကျွန်တော်အများကြီးပဲ Facebook မှာတွေ့တယ်။အစီအစဉ်အရှင်ဆရာဆရာမတွေသူတို့အချိန်တွေပေးပြီးတော့ကျောင်းသားတွေအတွက်အခမဲ့သူတို့လုပ်ပေးကြတာဒီအတန်းဆုံးမဲ့ကျွန်တော်တော်တော်များများတွေ့တယ်မူလာတန်းအရွယ်မူချိုကလေးအရွယ်အလဲတန်းထက်တန်းအရွယ်တက္ကသိုလ်စင်တီပေါ့အခုတက္ကသိုလ်စင်တီဒီအွန်လိုင်းနဲ့တက္ကသိုလ်ပညာရေးတွေပေးဖို့ဆိုပြီးတော့ဆောင်ရွက်နေတာလည်းကျွန်တော်တွေ့ပါတယ်အဲဒီလိုမျိုးအင်တာနက်အဆင်ပြေတဲ့နေရာတွေမှာလည်းအင်တာနက်ကနေသင်သင်ယူလို့ရတယ်ဆိုတော့အဲဒီအွန်လိုင်း course လည်းယူလို့ရတယ်သို့မဟုတ်ကိုသင်ပြင်တဲ့ဘာသာရပ်မှာပဲYouTube မှာလည်းအဲ့ဒီကိုသက်ဆိုင်တဲ့ဘာသာရပ်အလိုက်ပေါ့ YouTube မှာရှင်းပြထားတာတွေရုပ်ပုံနဲ့တကွာရှင်းပြထားတာတွေအများကြီးရှိတယ်အဲ့ဒါတွေကနေသင်ယူလို့ရပါတယ်ဒါကတော့ internet အဆင်ပြေတဲ့နေရာမှာပေါ့လေ internet ကဒီမြို့တွေမှာမြို့ကြီးတွေမှာတော့အဆင်ပြေနိုင်တယ်ဒါတော့မှမကြာမကြာဖြတ်တောက်ခံရတယ်အဲမြို့ဝေးလံတဲ့နေရာတွေကတော့ internet ခက်ခဲတယ်ဆိုတော့အဲ့ဒီ internet ခက်ခဲတဲ့နေရာ internet မရှိပေမဲ့လည်းသင်ယူမှုကိုမပြတ်အောင်လုပ်တင်တယ်ခုနပြောတဲ့ဒီရရချီပြူတဲ့စာသင်ဝိုင်းလေးတွေကInternet မလိုပဲနဲ့ပေါ့ဆရာဆရာမတွေနဲ့မျက်နှာချင်းဆိုင်တင်တဲ့စာသင်ဝိုင်းလေးတွေလှုပ်ဆီချင်ပါတယ
်နောက်တစ်ခုကကျတော့ဒီအကျန်းမဖက်အာနာဖီဆန်တဲ့ဒီ CDM နှုတ်ရှားမှုပါဆရာတွေအများကြီးပါဝင်တဲ့အတွက်ကြောင့်မို့လို့ဆရာဆရာနေဆရာမနေရတော်တော်များများလက်လက်နေပါတယ်ဆိုတော့စစ်ကောင်စီကလည်းဒီနေရာတွေမှာအစားထိုးဖို့လုပ်နေတာတွေရှိရလေဆိုဥမာဒီမူလာရန်တင်ဆရာတွေအတွက်ကိုဟိုစာနေစာခေါ်ပြီးတော့ဟိုအစားထိုးနေတာမျိုးတွေရှိတယ်ဆိုတော့ဒါပေမဲ့တစ်ခုရှိတာကဒီသက်ဆိုင်ရာဘာသာရပ်ပေါ့နော်အဲ့လိုဘာသာရပ်တွေနေရာမှာဟိုကျွမ်းကျင်တဲ့ဒီအတွေ့အကြုံရှိတဲ့ဆရာဆရာမတွေနေရာမှာအခုလိုဆရာအစ်တင်တဲ့အစားထိုးခံပြီးသင်တဲ့နေရာမှာရောဘယ်လိုမျိုးဒီကျောင်းသားတွေအတွက်တက်ရောက်မှုရှိနိုင်လဲဆရာ
ဒီဆရာအစ်တင်ထုတ်ပယ်လိုက်တဲ့အတွက်ကျွန်တော်တို့ပညာရေးကအရန်ပဲညှင့်တာလေဆရာအစ်တင်ရနှစ်ပေါင်းများစွာအတွေ့အကြုံရှိထားပြီးဘာသာရပ်လည်းနားလည်ပြီးသင်တတ်သွားပြီးကျောင်းသားတွေကျောင်းနဲ့သိပြီးဆိုတော့ဒီလိုအတွေ့အကြုံရှိတဲ့ဆရာတွေကိုအဲတာဝန်ရက်ဆက်လိုက်ပြီးတော့အတွေ့အကြုံမရှိသေးတဲ့ဆရာတွေနဲ့စားထိုးမယ်ဆိုရင်ဒါသင်တဲ့ဆရာမှလည်းအခက်အခဲရှိတယ်အကျောင်းသားတွေလည်းခက်ခဲရှိတယ်။သင်တဲ့ဆရာကလည်းသူတို့ဘာသာရမချကျင်သေးဘူး။သင်တဲ့နည်းစနစ်တွေကောင်းကောင်းမသိသေးဘူး။ဆိုတော့ကျောင်းဆရာတယောက်ဖြစ်ဖို့ဆိုတာစာသင်ခန်းထဲဝင်ယူနေစာသင်လို့မရပါဘူး။ဒီကျောင်းဆရာတယောက်ဖြစ်ဖို့ကအများကြီးကိုလေ့လာရတယ်။အများကြီးလေ့ကျင့်ပြောထောင်ရတယ်။ဆိုတော့ကျွမ်းကျင်ပြီးတော့မှစာသင်ခန်းဝင်။ဒီကျောင်းဆရာတယောက်ကစာသင်ခန်းထဲရောက်ရင်သူသင်ရမယ့်ဘာသာရကိုကျွမ်းကျင်အောင်လည်းမကဘူး။ဆိုတော့သင်မဲ့နည်းလမ်းတွေလည်းသူကျွမ်းကျင်ရတယ်။ကလေးတွေကျောင်းလည်းသူနားလည်ရတယ်။ဆိုတော့ကလေးတွေကိုဘယ်လိုသင်မယ်ဆိုတော့အခြေအနေပေါ်မှာကြည့်ပြီးတော့ဆောင်ရွက်နိုင်တဲ့ဆရာမျိုးဖြစ်ရမယ်။အဲ့ဒီလိုမှကလေးတွေကဒီသင်ယူတဲ့ဘာသာရပ်မှာထိထိရောက်ရောက်ဖြစ်နိုင်တယ်။ဒါအတွေ့အကြုံမရှိသေးတဲ့ဆရာတွေကိုဖြစ်တယ်လို့စာသင်ခန်းထဲဝင်ခိုင်းနေဆိုရင်ဒါအခက်အခဲရှိနေမှာလေ။အဲ့ဒီလိုမျိုးစာသင်ခန်းမျိုးကတကယ်ပညာကိုမရနိုင်ပါဘူး။
ဟုတ်ကဲ့ပါဆရာ။နောက်အခုဒါပြောခဲ့တာတွေကတော့အခြေခံပညာကိုအာရုံစိုက်တယ်ပေါ့လေ။အခုဆက်ပြီးတော့အစင်းမြင့်ပညာဒီတက္ကသိုလ်တွေနဲ့ပတ်သက်ပြီးဘိုင်းကိုကြည့်မယ်ဆိုလို့ရှိရင်အခုဆိုရင်ဒီvirtual federal university ဆိုပြီးတော့မှဒီနိုင်ငံခြားတက္ကသိုလ်တွေနဲ့ချိတ်ဆက်ပြီးတော့နောက်တခြားမဟုတ်ရင်လည်းဒီတက္ကသိုလ်ပါမောက်ခါတွေနဲ့ online ပေါ်ကနေပြီးတော့ပညာသင်ကြားမှုပိုင်းတွေအခုလုပ်နေတာရှိလာနေပါပြီဆိုတော့အခုဆိုရင်ဒီ American Princeton တက္ကသိုလ်တခုကနေတင်မဲ့အသင်တန်းဆိုရင်ဇွန်လထဲမှာစတော့မယ်ပေါ့လေဆိုတော့ဗမာပြည်မှာကပြောမယ်ဆိုရင်တက္ကသိုလ်ကျောင်းသူကျောင်းသားတွေအပါအဝင်ပေါ့နော်သူတို့ကဒီ online ကနေပြီး virtual learning ပိုင်းမှာနည်းနည်းလေးအားနေပါတယ်တခြားတက်လို့နှိုင်းရှင်ပေါ့လေဆိုတော့အဲ့လိုမျိုး virtual learning လုပ်မယ် online ကနေပညာသင်ကြားမှုကိုရယူမယ်ကျောင်းသားတွေအတွက်ကိုဆရာအနေနဲ့ပေါ့နော်ဘယ်လိုအကြံပြုချင်လဲဘယ်လိုမျိုးကိစ္စအပိုင်းတွေကိုအာရုံစိုက်သင့်တယ်ဘယ်လိုမျိုးကိစ္စတွေ view စိုက်ပြီးတော့သင်ယူသင့်တယ်လို့ဆရာအကြံပြုချင်ပါလေရှင
်သူပြောတဲ့ဒီ virtual federal university စတင်မှုတိုင်ပင်တော့ကျွန်တော်လည်းပါပါတယ်ဆရာဆရာဟာဒီနိုင်ငံများမှာတက္ကသိုလ်မှာသင်နေတဲ့မြန်မာနိုင်ငံသားဆရာဆရာဆရာမတွေကဒီမြန်မာနိုင်ငံပညာရေးကိုမြှင့်တင်ပေးခြင်းနဲ့နိုင်ငံခြားသားဆရာဆရာမတွေကိုအဲသူတို့တိုင်ပင်ပြီးတော့ဆောင်ရွက်ကြတာပါသူတို့နဲ့ဒီရန်ကုန်တက္ကသိုလ်ကျောင်းသားသမဂ္ဂရေနောက်တခြားသမဂ္ဂတွေလည်းပါဝင်ပါတယ်ကျောင်းသားသမဂ္ဂတွေကသူတို့ တက္ကသိုလ်တွေပြန်မတက်ချင်တော့ဘူးဒီစီစိုးအုပ်ချုပ်တဲ့အောက်မှာတက္ကသိုလ်မတက်ချင်တော့ဘူးဒါပေမဲ့သူတို့ပညာသင်ယူချင်တယ်အဲ့ဒီအတွက်သူတို့ ਨੇ အဆက်အသွယ်ရှိတဲ့ဆရာဆရာမိုင်းနဲ့တိုင်ပင်ပြီးတော့ဒီသင်တန်းဖြစ်လာတာပါဒီသင်တန်းကဒီဆရာဆရာမတွေအားလုံးကလည်းစေတနာရှိတယ်ကျောင်းသားတွေရတဲ့လူလူလားလားရှိတယ်အွန်လိုင်းနဲ့သင်မယ်အခုဆိုစပါပြီဒီသမိုင်းဘာသာရပ်တွေ now ဒီ critical thinking နဲ့ critical writing နဲ့ဒီဘာသာရပ်တွေ now federal အကြောင်းဒါတွေသင်ရဖို့ရှိပါတယ်။နောက်တခြားဘာသာရပ်တွေလည်းကျောင်းသားတွေစိတ်ဝင်စားမှုအပေါ်မှာပေါ့။ကျောင်းသားတွေလိုအပ်ချက်ရဆက်ပြီးတော့တိုးတက်သွားဖို့ရှိပါတယ်။ဆိုတော့အဲ့ဒီအတွက်ကျောင်းသားတွေကိုယ်တိုင်ကလူလူလားလားရှိတယ်။ဒီတက္ကသိုလ်ထူထောင်တာလည်းကျောင်းသားတွေကိုယ်တိုင်ပါတယ်။အဲ့ဒီအတွက်အရန်ကောင်းတယ
်။ဆရာတော့တည်ယူမဲ့ကျောင်းသားတွေဘက်ကပေါ့နော်။ဆောစောကကျွန်တော်မေးသလိုပါပဲ။ဒီဟိုဒီ online ကနေသင်ရမှာဖြစ်တဲ့အတွက်ကြောင့်မို့လို့တို့နေတို့ဟန်နဲ့ဟိုစာသင်ပြောကျွန်တော်စာသင်ခန်းထဲမှာမဟုတ်ဘူးပေါ့လေဆိုတော့ကိုနိကိုဟန်နဲ့ရယူရမယ်ပညာရေးမျိုးဖြစ်တဲ့အခါကျတော့ကျောင်းသားတွေဘက်ကရောဘာလို့အထူးဟိုအလေးထားပြီးတော့ဒီသင်ယူမှုမှာအသေးယူသင့်တယ်လို့ဆရာအကြံပြုချင်ပါလဲရှင
်။ကျောင်းအဓိကတော့ကျောင်းသားတွေတို့ဘာကိုလေ့လာခြင်းတယ်ပေါ့။တို့ဘာတရားပိုင်းဆိုင်ရပေါ့။တို့လေ့လာခြင်းနဲ့ဘာတရားကိုအဲ့တက်ကတူကအဲစီစဉ်တဲ့ဆရာတွေနဲ့ညှိနှိုင်းရမယ်။ကျွန်တော်တို့ကတော့ဘလူဘာတရားမျိုးသင်ယူခြင်းနဲ့ဆိုရင်ဒီဆရာတွေရဲ့စီစဉ်ဆောင်ရွက်ပြီးမှာပါ။တို့မှာချိတ်ဆက်ထားတဲ့ဆရာဆရာမတွေအများကြီးရှိပါတယ်။ဆိုတော့သင်ယူခြင်းနဲ့ဘာတရားကိုကျောင်းသားပြောဖို့လိုတယ်။ဘယ်နေရာတွေသင်သူတို့ဘာတွေလေ့လာပြီးပြီးဘာတွေထပ်လေ့လာဖို့လိုလဲဆိုတော့ဆရာတွေနဲ့တံပင်ပြီးတော့လုပ်တယ်ဆိုရင်ဒါကျောင်းသားတွေရဲ့လိုအပ်ချက်နဲ့ကိုက်ညီတဲ့သင်ယူမှုမျိုးဖြစ်မှာပါ
။နောက်ဆုံးပေးချင်တာတော့ဒီမြန်မာနိုင်ငံပညာရေးအခြေအနေပေါ့နော်။ဆိုတော့အရင်တည်းကမြန်မာနိုင်ငံရဲ့ဒီပညာရေးအခြေအနေကဒီအခြေတောင်အားချမှာကိုမနည်းဒီရင်ပေါင်တန်းထိုင်အောင်လို့အမိလိုက်နေရတဲ့အခြေအနေဖြစ်တယ်ပေါ့လေ။ဆိုတော့အခုဒီစစ်အာဏာသိမ်းလိုက်တဲ့အတွက်ကြောင့်မလို့ဒီပညာရေးစနစ်ပညာရေးအခြေအတန်းကရောဘလောက်ထိထိခိုက်သွားနိုင်တယ်လို့ဆရာအနေနဲ့သုံးသပ်နိုင်ပါလဲရှင
်။ကျွန်တော်အများကြီးထိခိုက်မယ်လို့ထင်တယ်။ဘာကြောင့်လဲဆိုတော့ဒီကျွန်တော်တို့နိုင်ငံမှာစစ်အာဏာသိမ်းတာတကြိမ်မကတော့ဘူးလေ။အခုကျောင်းနေမှာလည်းဆရာတွေမလုံလောက်ဘူးကျောင်းသားတွေကလည်းကျောင်းမတက်တော့ဘူးဆိုဆန္ဒပြကြပြီဒါကြေညာချက်တွေလည်းထုတ်ထားတယ်လေဆရာတွေအများကြီးလည်းအလုပ်ပြုတ်ခံရတော့ကျွန်တော်တို့ပညာရေးရဲ့အမှောင်နဲ့ပြန်ရောက်သွားတယ်အဲဒါကြောင့်ကျွန်တော်ကဒီအစိုးရဒီပညာရေးကအားမကိုလောက်တော့ဘူးတကယ်ပညာမရတော့ဘူးဆိုရင်ကိုပညာရအောင်ကိုတိုင်ဆောင်ရွက်ဖို့ကျွန်တော်အဲဒါကြောင့်တိုက်တွန်းတာပါဒီဆရာဆရာမတွေကမိဘတွေကဒီရက်ရွာကကောဝိုင်းဝန်းပြီးတော့ကလေးတွေရဲ့ပညာရဖို့တကယ်အရေးတွေးရှိတဲ့ပညာပါကျွန်တော်ကအတန်းအောင်ယုံလေးဝဲလက်မရယုံလေးပညာကိုကျွန်တော်တန်ဖိုးမထားပါဘူးကျွန်တော်ကတကယ်တတ်တာကိုတန်ဖိုးထားတယ်တကယ်စွမ်းရည်ရှိတဲ့ပညာအဲတကယ်စွမ်းရည်ရှိတဲ့ပညာကိုကျွန်တော်တို့ဝိုင်းဝန်းပြီးတော့ဆရာတွေနဲ့မိဘတွေနဲ့ပူးပေါင်းဆောင်ရွက်ပြီးတော့ကျွန်တော်တို့ကလေးတွေလူငယ်တွေပညာသင်ခွင့်ရှိအောင်ကျွန်တော်ကဆောင်ရွက်ပေးစေချင်ပါတ
ယ်ဟုတ်ကဲ့ပါဆရာဒေါက်တာသင်းလွင်ရှင်အခုလိုအချိန်ပေးပြီးတော့ဖြည့်တဲ့အတွက်အများကြီးကျေးဇူးတင်ပါတယ်ဆရာ
ဟုတ်ကဲ့ကျွန်တော်လည်းကျေးဇူးတင်ပါတယ်